မြန်မာနိုင်ငံမှာလောင်စာဆီဈေးနှုန်းတွေဆက်သွယ်ရေးကြိုးရူးဆလောင်းလိုင်စင်ဂျဲတွေကိုစစ်ဆိုးရကအစမတန်မြင့်တင်လိုက်တာတွေမကဘဲနဲ့တရားစီရင်မှုဆိုင်ရာကိစ္စတွေမှာလည်းဈေးတွေအစမတန်မြင့်တင်လိုက်လို့အမှုကိစ္စတွေမှာအခက်အခဲအသစ်တွေကြုံနေရတယ်လို့ဆိုပါရယ်ဒီပြဿနာကိုလေးလာစုံစမ်းပြီးတော့နိုင်ငံတကာတရားရေးအဖွဲ့အစည်းတွေကိုတင်ပြနေတာကတော့ AHRC လို့ခေါ်တဲ့ဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကော်မရှင်အဖွဲ့ပဲဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ AHRC အဖွဲ့ကရှင်းနေဦးမင်းလွင်ဦးကိုကိုကျော်အောင်လွင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့အခုကျွန်တော်တို့မြန်မာပြည်မှာဒီတရားစီရင်ပိုင်ခွင့်အာဏာတွေဈေးနှုန်းတွေကိုပြီးခဲ့တဲ့စက်တင်ဘာလစပြီးတော့မြင့်တင်လိုက်တယ်လို့ကြားပါတယ်ဒါပေမဲ့လည်းဒီလိုမြင့်တင်မှုဟာတရားဝင်ကြေညာချက်ထွက်ပြီးမြင့်တင်တာမဟုတ်ဘဲနဲ့နှုတ်မိတ်နဲ့မြင့်တင်တယ်ဆိုပြီးတော့ကျွန်တော်ကြားပါတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ AHRC ဖွဲ့ကစုံစမ်းလေ့လာနေတယ်ဆိုတော့ဒီအကြောင်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်ရှင်းပြပါခင်ဗျာဘလို့အခြေအနေတွေရှိတယ်လဲဆိုတာ
တက်စီဈေးနှုန်းတွေတက်လို့ပြည်သူပြည်သားတွေလမ်းလျှောက်ဆန္ဒပြအခြေအနေကစပြီးတော့တရားရုံးတွေမှာပြည်မှုဆိုင်ရာအမှုတွေတရားမှုတွေအားလုံးကိုစစ်ဆေးမှုကိုရပ်ဆိုင်ထားပါတယ်ကျွန်တော်တို့အနေနဲ့ဘာကြောင့်ရပ်ဆိုင်ထားသလဲဆိုတာကိုသိနိုင်ဖို့အတွက်စုံစမ်းလေ့လာမှုတွေလုပ်ခဲ့ပါတယ်အဲ့လိုလုပ်တဲ့အခါမှာတရားရုံးကနေပြီးတော့လုံခြုံရေးအခြေအနေကြောင့်ရုံးမထုတ်နိုင်တာဆိုပြီးတော့ပြည်မှုဆိုင်ရာအမှုတွေကိုယုံငိမ့်ပေးခဲ့တာရှိပါတယ်အဲဒါပေမဲ့တရားမှုဆိုင်ရာအမှုတွေမှာတော့မြို့နယ်တရားရုံးမှာအရင်ကစီရင်ပိုင်ခွင့်အာဏာ၅သိန်းအထိတတ်မှတ်ထားတယ်နောက်ပိုင်းမှာအခုသိန်း30အထိစီရင်ပိုင်ခွင့်အာဏာတိုးမြင့်ပေးလိုက်တယ်လို့ကျွန်တော်တို့သိရှိရတယ်ခရိုင်တရားရုံးမှာဆိုလို့ရှိရင်လည်းသိန်း30ရနေပြီးတော့သိန်း100ကျားအထိစီရင်ပိုင်ခွင့်အာဏာကိုတိုးမြင့်ထားတယ်လို့ကျွန်တော်တို့သိရတယ်တိုင်းတရားရုံးမှာဆိုလို့ရှိရင်လည်းသိန်း100နဲ့အထက်တရားမှမှုတွေကိုစစ်ဆေးစီရင်ပိုင်ခွင့်ဆိုပြီးတော့ပြင်ဆင်ချမှတ်ထားတယ်လို့ကျွန်တော်တို့သိရှိရပါတယ်အမိန့်ကြော်ညာစာလည်းမရှိဘူးညွှန်ကြားလွှာလည်းမရှိဘူးဌာနအတွင်းညွန်ကြားချက်လည်းမရှိဘဲနဲ့နှုတ်မိတ်အရာဒါတွေလှုပ်ဆောင်နေတယ်ဆိုတာကိုကျွန်တော်တို့တွေ့ရှိရပါတယ
်ဈေးနှုန်းတွေကိုပေးရတယ်ဆိုတာကဘယ်သူကအကုန်ကြခံရတာလဲခင်ဗျ
ဟုတ်ကဲ့တရားမှမှုတွေမှာဆိုလို့ရှိရင်တော့ဒီတရားဆွဲတဲ့တရားလူကနေပြီးတော့ရုံးခွန်တော်တစ်စိတ်ကောင်းဆိုပြီးတော့ထမ်းဆောင်ရမှာဖြစ်တယ်အဲ့တော့ရုံးခွန်တော်တစ်စိတ်ကောင်းထမ်းဆောင်ရတာကကျွန်တော်တို့မြန်မာနိုင်ငံပြည်တွင်းအခွန်တော်များဥပဒေရဆိုလို့ရှိရင်ဒီလိုမျိုးနှုတ်မိတ်နဲ့လုပ်ပိုင်ခွင့်မရှိပါဘူးအဲ့တော့အဲ့ဒီလိုမျိုးကိစ္စရဒီမှာပြင်ဆင်တတ်မှတ်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံပြည်နာမှာအတိအကျစီမံပြထားပြီးတော့စီမံဆောင်ရွက်ပေးရမှာဖြစ်ပါတယ
်ဟုတ်ကဲ့အခုလိုမျိုးဒီတရားရုံးရဲ့စီရင်ပိုင်ခွင့်အာဏာတွေဈေးတွေကအစမတန်မြင့်တက်သွားတဲ့အတွက်ကြောင့်မလို့အမှုကိစ္စတွေမှာစစ်ဆေးကိစ္စတွေမှာဘလို့ခက်ခဲတွေဖြစ်နေတာကိုတွေ့ရပါလေခင်ဗ
ျဒီတတ်မှတ်ထားတဲ့နှုံထားအရာတက်ဆိုင်ရာတရားရုံးအစီအစဉ်မှာဆွဲဆိုထားတဲ့အမှုတွေကဥပမာဆိုပါတော့ဗျာကျွန်တော်တို့အရင်တော့မြို့နယ်က၅သိန်းဖြစ်တယ်ခရိုင်က30ဖြစ်တယ်အခုသတ်မှတ်ပြထားလိုက်တဲ့ဥပဒေအရတိုင်းတရားရုံးကနေပြီးခရိုင်ကိုလွှဲတယ်ခရိုင်ကနေမြို့နယ်ကိုတဆင့်ပြန်လွှဲတယ်ဘာကြောင့်လဲဆိုတော့ဒီနေရာမှာမြို့နယ်တရားရုံးရဲ့စီရင်ပိုင်ခွင့်ကသိန်း30ဖြစ်နေတယ်ကျွန်တော်တို့တရားစီရင်ရေးဥပဒေအရပြထန်းထားတဲ့ဥစ္စာမှာသိန်း20ထက်ကျော်တဲ့အမှုတွေကိုတရားရုံးချုပ်ကိုအယူခံခွင့်ပြင်ဆင်ခွင့်တင်သွင်းခွင့်ရှိတယ်ဒီအချက်နဲ့ပတ်သက်လို့တတ်တမှတ်မှတ်ကြေညာပြဌာန်းထားခြင်းမရှိတာကိုကျွန်တော်တို့အခုတွေ့ရှိနေရပါတယ
်ဆိုတော့အမှုတွေကအောက်ခြေမှာနေသွားပြီးတော့ဒီတိုင်းအဆင့်မှာများနေတာလားတိုင်းအဆင့်မှာနေပြီးတော့အောက်ခြေမှာများနေတာလားခင်ဗ
ျမြို့နယ်နဲ့ခရိုင်တရားရုံးတွေမှာအမှုတွေအားလုံးပုံလာပြီးတော့တိုင်းတရားရုံးနဲ့တရားရုံးချုပ်တွေမှာတော့အမှုတွေနေွားတာကိုတွေ့ရှိရမှာဖြစ်တယ
်ဟုတ်ကဲ့အမှုဆိုင်တဲ့လူတွေကတော့ဒီအမှုတွေကိုတိုးပေးပြီးတော့လှုပ်လာသလားဟိုမတက်နိုင်တဲ့လူတွေကြတော့ဘယ်လိုလုပ်မလဲခင်ဗ
ျဒီလိုပါကျွန်တော်တို့၅သိန်းကုန်ကြမဲ့ဥစ္စာသိန်း30ပေးရမယ်တော့မဟုတ်ဘူးတချို့ဥစ္စာတွေကြတော့အခုဘယ်လိုရင်ဆိုင်ကြုံတွေ့ရသလဲဆိုလို့ရှိရင်တတ်မှတ်ထားတဲ့အောက်ခြေစံနှုန်းမညီတဲ့အခါမှာသူတို့တရားရုံးကနေပြီးတော့ဘယ်လိုပြင်ဆင်လိုက်လဲဆိုတော့သူတို့တွက်ချက်တာမှားတယ်ပေါင်းတာမှားတယ်ဆိုပြီးတော့ရခင်ကတောင်းကနာမဲရှိတဲ့အမှုကို3,000 3,400အဲစီမံခွင့်အာဏာတွေရောက်အောင်တရားရုံးကနေပြီးတော့ပြင်ဆင်ပြီးတော့အခုရုံးနေမှာတင်သွင်းနေတာကိုလည်းကျွန်တော်တို့တွေ့ရှိရတယ်နာဖအစိုးရတက်လာပြီးတဲ့အခါမှာမှုကင်းများကိုမြန်မြန်နဲ့မှန်မှန်စစ်ဆေးစီရင်ရမယ်ဆိုပြီးတော့သူတို့ညွှန်ကြားချက်တွေပေးနေတာရှိတယ်အဲ့တော့အခုဒီလိုလှုပ်လိုက်တဲ့အတွေ့တချို့အမှုတွေမှာဆိုလို့ရှိရင်အခုချိန်အထိကိုတရားလူကိုစစ်ဆေးစီရင်နိုင်ခြင်းမရှိဘူးတက်သေးတွေကိုစစ်ဆေးနေစီရင်နိုင်ခြင်းမရှိတာကိုကျွန်တော်တို့တွေ့ရတယ်။မှုကင်းတွေကြန့်ကြာနေတယ
်။ဟုတ်ကဲ့ဒီမှုကင်းတွေကြန့်ကြာတဲ့အတွက်ကြောင့်မလို့ဘလို့အကျိုးသက်ရောက်မှုတွေရှိလာပါလဲခင်ဗျာ
။အခါအားလျော်စွာတစ်နှစ်မှာတစ်ချိန်နှစ်ချိန်သူတို့အနေနဲ့တရားရုံးတွေကိုအာဏာပိုင်အဖွဲ့အစည်းကနေညွှန်ကြားတဲ့မိန့်ခွန်းတွေပေးတာရှိပါတယ်။ အဲ့တော့အဲ့ဒီမှုကင်းများကိုမြန်မြန်စစ်ဆေးစီရင်ရမယ်ဆိုတဲ့အခါမှာတရားရုံးကလက်ခံစစ်ဆေးနေတဲ့တရားသူကြီးများကလည်းငွေပေးတဲ့လူငွေပေးနိုင်တဲ့သူတွေဖက်ကိုလက်စားပြီးတော့အမှုကိုအမြန်ပြီးအောင်စစ်ဆေးစီရင်လာတာကိုရင်ဆိုင်ကြုံတွေ့နေရပါတယ
်ဒီရှုပ်ထွေးမှုတွေအပြောင်းလဲတွေနဲ့ပတ်သက်ပြီးတော့ဒီ AHRC ဖွဲ့ကဒီဦးမင်းလွင်တို့အနေနဲ့နိုင်ငံတကာမှာဗားရီများလှုပ်ဆောင်နေပါလေခင်ဗျာ
ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာလက်ရှိဖြစ်ပျက်နေတဲ့တရားစီရင်စနစ်တွေကလွတ်လပ်တဲ့တရားစီရင်မှုမရှိဘူး။နောက်ပြီးတော့တရားစီရင်ကဏ္ဍအသီးသီးမှာတာဝန်ထမ်းဆောင်နေကြတဲ့တရားသူကြီးတွေရှေ့နေတွေရဲ့လွတ်လပ်ခွင့်မရှိဘူး။ထို့နည်းတူစွာပဲနိုင်ငံတော်ရဲ့အမြင့်ဆုံးဖြစ်တဲ့တရားရုံးချုပ်ကတရားသူကြီးတွေကိုယ်တိုင်ကိုကမိမိတို့ရဲ့လွတ်လပ်စွာစီမံဆုံးဖြတ်ပိုင်ခွင့်မရှိဘူးဆိုတာကိုကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းစောင့်ကြည့်နေတဲ့အဖွဲ့အစည်းအသီးသီးရှိပါတယ်ဒီအဖွဲ့အစည်းအသီးသီးကိုကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာလက်ရှိဖြစ်ပျက်နေတဲ့တရားစီရင်စနစ်တွေကိုတင်ပြသွားနိုင်ဖို့ကျွန်တော်တို့အခုစီစဉ်ဆောင်ရွက်နေပါတယ
်အခုလိုတရားရေးဆိုင်ရာမူမမှန်တဲ့အပြောင်းလဲနဲ့ပတ်သက်ပြီးတော့ HRC ကဒီနိုင်ငံတကာမှာဆောင်ရွက်နေတာဟာဘယ်လောက်ထိထိရောက်မယ်လို့တွက်ထားပါလဲ
ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံအတွင်းမှာဖွဲ့စည်းပုံအခြေခံဥပဒေအခုမရှိသေးတဲ့ကာလအတွင်းမှာလည်းဒီလိုကမောက်ကမတွေဖြစ်နေတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုသူတို့ရေးဆွဲထားတဲ့အခြေခံမူတွေအတိုင်းအတည်ပြုလိုက်မယ်ဆိုလို့ရှိရင်ဒီထက်မကဆိုးတဲ့တရားစီရင်စနစ်ပေါ်ပေါက်လာနိုင်တယ်ဆိုတာကိုကျွန်တော်တို့နိုင်ငံတကာကစောင့်ကြည့်လေ့လာနေတဲ့အဖွဲ့တွေကိုတင်ပြมาဖြစ်တယ်အဲ့ဒီလိုတင်ပြလိုက်ခြင်းအပြင်မြန်မာနိုင်ငံရဲ့တရားစီရင်စနစ်မှာပြုပြင်ပြောင်းလဲဖို့လိုအပ်တဲ့ကိစ္စရပ်တွေကိုနိုင်ငံတကာကနေပြီးတော့နိုင်ငံတကာစံနှုန်းနဲ့အညီပြုပြင်ပြောင်းလဲဖို့ဖိအားပေးလာလိမ့်မယ်လို့ကျွန်တော်တို့ထင်မြင်ယူဆတယ်။ဒါကြောင့်လည်းကျွန်တော်တို့ဒီကိစ္စကိုအရေးယူဆောင်ရွက်နေတာဖြစ်တယ
်။ AHRC အာရှလူခွင့်ကော်မရှင်ကရှင်းနေဦးမင်းလွင်ဦးကျေးဇူးများတင်ပါတယ်ခင်ဗျာ။